နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ကိုဒီကနေ့စတင်ပါတယ်။တရုတ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့ငားရဲ့ကြာခီးစဉ်တွင်တရုတ်သမ္မတဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ခီးစဉ်တွင်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်တွေလက်မှတ်ရေးထိုးဖို့လည်းရှိတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ဆိုင်ရာသတင်းကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့နေကင်းပိုင်းမှာပဲရန်ကုန်မြို့ကနေတဆင့်တရုတ်နိုင်ငံကုမင်းမြို့ကိုတရုတ်လေကြောင်းလိုင်းနဲ့ထွက်ခွာသွားတာဖြစ်ပါတယ်။ကုမင်းမြို့ကနေတဆင့်မြို့တော်ဘေကျင်းကိုဆက်လက်ထွက်ခွာမှာပါ။တရုတ်ဝန်ကြီးချုပ်လီခတ်ချန်းရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်ခီးစဉ်အဖြစ်တွားရောက်တဲ့ငားရဲကြာခီးစဉ်အတွင်းတရုတ်ထိပ်တန်းခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအဖွဲ့အတွင်းရေးမှူးဒေါ်အေးအေးဆိုးကပြောပါတယ်
။ဒီကတော့ဒီခီးစဉ်ကြီးတစ်ခုလုံးရဲ့အစီအစဉ်ကဟိုတွားတဲ့ရည်ရွယ်ချက်ကတော့အာနှစ်နိုင်ငံကြားမှာရှိထားပြီးတဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုပို့ပြီးတည်တဲ့ခိုင်ပါအောင်အဓိကသွားတာပါ။တည်တဲ့အတိုင်းပဲအခုကဟိုမတို့လည်းအစိုးရတဲ့အဖွဲ့အစည်းဒါပေမဲ့အဲဟိုမတို့တွားစီရအများကြီးပဲလေနိုင်ငံတွေအများကြီးတည်းမှာတရုတ်ကတော့လောလောဆယ်တော့အဲအဲဟိုအမဝင်ကြီးကအရင်ဆုံးတွားလိုက်တာပါ။အာနောက်တော့နှစ်နိုင်ငံဆက်ဆံရေးအတွက်ဟိုတိုးတဲ့ကောင်းမွန်လုံးပါဆိုတဲ့အတွက်ကြောင့်ဒါဟိုရှင်းရှင်းပြောရင် bilateral visit တသက်ပဲပေါ့လေ။အစီအစဉ်ကတော့အာနိုင်ငံတိုင်းဝန်ကြီးနဲ့တွေ့မယ်အာတရုတ်ဝန်ကြီးချုပ်နဲ့တွေ့မယ်နောက်တော့သမ္မတကြီးနဲ့တွေ့ပါမယ်ရှင
်ခီးစဉ်အတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်တွေလက်မှတ်ရေးထိုးဖို့ပြင်ဆင်သွားတယ်လို့ပြည်ထောင်စုဝန်ကြီးတချို့လည်းလိုက်ပါသွားပါတယ်နိုင်ငံတိုင်းဝန်ကြီးဌာနကောင်စစ်ရေးရာနဲ့ဥပဒေရေးရာဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါ်အေးအေးဆိုကအခုလိုပြောပါတယ
်နှစ်နိုင်ငံကြားမှာတော့ပူးပေါင်းဆောင်ရွက်တဲ့စာချုပ်နှစ်ခုတော့လက်မှတ်ထိုးနိုင်အောင်ကြိုးစားသွားတာပဲလေ။အဲဒီစာချုပ်နှစ်ခုကတော့မူလတုန်းကတော့ကွန်လုံတရားနဲ့ပတ်သက်ပြီးတော့တိဆောက်ရေးလားကွန်လုံတရားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းလားမသိဘူး။အဲ့တစ်ခုကျဲနောက်တစ်ခုကတော့ရန်ကုန်နဲ့မန္တလေးမှာစေယုံတိဆောက်ဖို့ကိစ္စပါရှင်။အဲ့ဒါနဲ့ပတ်သက်တဲ့နားလည်မှုစာချုပ်ကြောင့်လှသဘောမျိုး exchange of note ပေါ့ထိုးမဲ့ဆိုပြီးတော့စီစဉ်နေတာရှိတယ်။ဒါပေမဲ့လောလောဆယ်ခီးထွက်သွားတဲ့အချိန်ဒီအဆင်ပြေလားမပြေလားအမောက်သက်ဆိုင်ရာဌာနဘာမှပြောမသွားဘူး။ပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးပါသွားပါတယ်ပြည်ထောင်စုဝန်ကြီး။နောက်လျှက်စ်စွန့်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပါသွားပါတယ်။ပြီးတော့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပါသွားပါတယ်ရှင်။ပြီးတော့ကျွန်တော်တို့ဒုတိယဝန်ကြီးပါပါတယ်။
အတိုင်းအတာတစ်ခုအထိလွတ်လပ်မှုရှိခဲ့တဲ့မြန်မာသမိုင်းဝင်ရွေးကောက်ပွဲမတိုင်ခင်2015ခုနှစ်အတွင်းမှာလဲဒေါအောင်ဆန်းစုကြည်ဟာအတိုက်ခံပါတီခေါင်းဆောင်အဖြစ်နဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်သမ္မတအပါအဝင်ထိပ်တန်းပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါကြောင့်လဲခုခီးစဉ်ကဒေါအောင်ဆန်းစုကြည်ရဲ့ဒုတိယမြောက်တရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်။ဒါပေမဲ့လဲဒီတစ်ချိန်မှာတော့နိုင်ငံတော်အကြီးအကဲတဦးအနေနဲ့တွားရောက်တာမို့မြန်မာနိုင်ငံတွင်အဓိကရင်းနှီးမြှုပ်နှံသူတရုတ်ရဲ့အငင်းပွားပွဲမြေဆုံရေကာတာတိဆောက်ရေးစီမံကိန်းအပါအဝင်တခြားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးဆွေးနွေးလိမ့်မယ်လို့အများကရှုမြင်ထားကြပါတယ်။တရုတ်အစိုးရဘက်ကတော့ဒေါအောင်ဆန်းစုကြည်ရဲ့အခုတရုတ်ခီးစဉ်ကနေနှစ်နိုင်ငံဆက်ဆံရေးမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးအပြင်နှစ်နိုင်ငံပြည်သူတွေကြားရင်းနှီးချစ်ချင်မှုတိုးလာဖို့အတွက်ပါမျှော်လင့်ထားတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကဒီအပိုင်းအတွင်းမှာပဲပြောဆိုထားပါတယ်ရှင်။